ကုလသမဂ္ဂအဖြစ်ဖြစ်ဆိုင်ရာလူမျိုးအေဂျင်စီ IAEA ကအတွေ့အကြုံအရှိဆုံးနဲ့ကြွမ်းကျင်ဆုံးစစ်ဆေးသူတွေကိုအီရန်နိုင်ငံကပိတ်ပင်တားမြစ်လိုက်တဲ့အတွက် IAEA ရဲ့အလုပ်နဲ့အလွန်ကြီးကြီးမားမားထိခိုက်သွားခဲ့တယ်လို့ IAEA အကြီးအကဲ Rafael Grassi ကဗုဒ္ဓနေ့ကပြောကြားလိုက်ပါတယ်။အီရန်နိုင်ငံကအခုလိုပိတ်ပင်တာကိုခွင့်ပြုထားပေမဲ့သူပိတ်ပင်လိုက်ပုံကြောင့်အီရန်ရဲ့နျူကလ িয়ার အစီအစဉ်အပေါ်အဓိပ္ပာယ်ရှိစစ်ဆေးနိုင်စွာအကြီးအကျယ်ထိခိုက်သွားခဲ့ရကြောင်းသတင်းစာဆရာတွေရဲ့မေးခွန်းကို Mr. Grossi ကပြန်လည်ဖြေကြားသွားခဲ့ပါတယ်။အီရန်ရဲ့နျူကလ িয়ার အစီအစဉ်ကိုစစ်ဆေးရမှာယူရေနီယံတန့်စင်နိုင်မှုရခိုင်နှုန်းကိုသတ်မှတ်စစ်ဆေးတာကအဓိကကြပါတယ်။ကိုးစရာခိုင်နှုန်းသတ်စစ်ပြီးယူရေနီယံဟာလက်နက်ထုတ်နိုင်တဲ့အဆင့်ဖြစ်ပါတယ်။အီရန်ကယူရေနီယံကို60ရာခိုင်နှုန်းအထိတန့်စင်နေနိုင်ပြီဖြစ်ပါတယ်။ယူရေနီယံသတ်စစ်ပစ္စည်းတစ်ခုကိုအီရန်ကဇန်နဝါရီလမှာမသိမသားလေးပြောင်းလိုက်ပြီး IAEA ကိုအကြောင်းမကြားခဲ့ဘူးလို့ဆိုပါတယ်။ဒီမသိမသားပြောင်းလိုက်တဲ့အတွက်အီရန်ကယူရေနီယံကို 83.8 ရာခိုင်နှုန်းအထိထုတ်လုပ်နိုင်မဲ့အခြေအနေကိုရောက်ရှိသွားခဲ့ပါတယ်လို့ IAEA ကဆိုပါတယ်။ဒါကိုတွေးရှိခဲ့တဲ့ IAEA ကျွမ်းကျင်သူကိုအီရန်ကဒီတက်မှာပိတ်ပင်လိုက်ပါတယ်။အီရန်ကပိတ်ပင်လိုက်တဲ့နျူကလ িয়ার ကျွမ်းကျင်သူ၈ယောက်ရှိခဲ့ပြီးအားလုံးဟာပြင်သစ်တဲ့ဂျာမန်ကျွမ်းကျင်သူတွေဖြစ်ကြပါတယ်။သူတို့ရဲ့ကျွမ်းကျင်မှုမျိုးကကမ္ဘာမှာအတော်ရှားပါတဲ့ကျွမ်းကျင်မှုမျိုးဖြစ်တာကြောင့်အီရန်ကိုပြန်လည်စဉ်းစားဖို့ IAEA ကတိုက်တွန်းထားပါတယ်။